निज्या इमी गवा मा नौ नसे तौ अ निरीगो तुतना फ्वेरी पिना शेनी मीरिया रेगा सयम चुसु रे का युक्रेन से फानी रे रशिया पटुवी नैंगन ये साइबर लोंजों ये सोइन लुवा छे मुजे फोंबवा मु लुने मु से जीमा मु सारा रे ने अतु तबावा बे अनिये ने यादी युरु फौप्या मु रो पासी बारे स्विट्जरलैंड နိုင်ငံ Davos မြို့မှာဒီနှစ် January 16ရက်က20ရက်နေ့တိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ပြောကြားတဲ့မိကွန်းနဲ့ကမ္ဘာမှာရာသီဥတုတန်သိနေတဲ့အကြောင်းပါရှိပါတယ်
။ We are flirting with climate disaster.
ရာသီဥတုကတ်ဆိုင်နေတာကိုကျွန်တော်တို့အန်တုရင်ဆိုင်နေရပါတယ်။ရာသီဥတုနဲ့ပတ်သက်တဲ့တုံလုံးစရာသတင်းသစ်တစ်ပုဒ်ကလည်းအပတ်စဉ်တိုင်းလိုရှိနေပါတယ်။ဖန်လုံအိမ်အာနိသင်တန်ခွေကစံချိန်တင်ထုံးလွှင့်နေပါတယ်။ကမ္ဘာအပူချိန်ကို 1.5 ဒီဂရီပဲထားမယ်ဆိုတဲ့အာမခံထားလဲ။အပူချိန်ကတိုးနေတာပါ။ရှေ့လျှောက်အေးအယူမဆောင်ရွက်ရင်အပူချိန်က 1.8 ဒီဂရီထိတိုးမဲ့ဘက်ကိုကျွန်တော်တို့ဥတည်နေပါတယ်။အကျိုးဆက်ကတော့ပျက်စီးခြင်းပါပဲ။ကျွန်တော်တို့ကမ္ဘာကတချို့နေရာတွေမှာလူတွေနေလို့ထိုင်လို့မရအောင်ဖြစ်သွားပါမယ်။ဒါဟာသေတယ်ပါပဲ
။ကမ္ဘာထဲမှာပါတဲ့မြန်မာနိုင်ငံဟာတဘာဝပေးရနဲ့အထူးတလဲကြာရောက်နိုင်တဲ့နိုင်ငံမှာပါဝင်တယ်လို့လဲကုလသမဂ္ဂကသတိပေးထားပါတယ်။ကန်ယူရန်ဒေသတွေမှာဆိုက်ကလုန်းမုန်တိုင်းပူပိုင်းမုန်တိုင်းနဲ့ဆူနာမီကြာရောက်နိုင်ပြီးမိုးကြီးရင်ရေလွှမ်းမှုတဲ့နိုင်ငံဖြစ်နေပါတယ်။ရာသီဥတုပေါက်ပြားရင်းဆိုက်ပျိုးရင်းနဲ့ပတ်သက်လို့စဉ်းစားစရာအချက်ကိုတောင်သူလယ်သမားအကျိုးဆောင်ကိုရဲတာဝန်ကဦးစော်ရန်က
တော့ကြောင့်ကတော့ရာသီဥတုရတော့ဟိုပေါက်ပြန်းတာပေါ့နော်။ဘာလို့လဲဆိုတော့တတော်ဒီခုတ်တာရောပေါ့နော်ကာဗွန်အောက်ဆိုက်ထုတ်လွှတ်မှုတွေကများလာနေတယ်အပြပေါ့ဖြစ်နေမှာပဲရာသီဥတုဖောက်ပြန်မှုကတော့အင်္ဂလပင်ကတော့မြန်မာအိန္ဒိယဘင်္ဂလားဒေ့ပေါ့နော်အဲ့ဒီဒေသကပို့ပြီးတော့ဖောက်ပြန်မယ်ဆိုတော့လေကုလသမဂ္ဂထုတ်ပြန်ပြီးသားလीအခုတကယ်ဖောက်ပြန်ပြီးဆိုတဲ့အခါကျလို့စိုက်ပျိုးရေးကိုထိခိုက်လောက်အဆင့်ထိဖောက်ပြန်မှာလားရေကြီးပြီဆိုလို့ရှိရင်ဒီဘက်ကအသုံးပတ်လောက်ရေမြုပ်သွားရင်ပြန်ဆိုင်မရတော့ဘူးဖြတ်ဆိုင်ရတာဒါနောက်မိုးနဲ့အချိန်မီမှာပေါ့နော်မိုးကိုအားကိုးလဲဆိုရင်ဆဲရေးဆိုရင်တော့လည်းတမျိုးပေါ့ရာသီဥတုဖောက်ပြန်မှုကတီးနှံဆိုက်တဲ့ကနားကိုပြထိခိုက်သလားမထိခိုက်ဘူးလားတော့ရှိသေးတာပေါ့နော်မိုးခေါင်ကတော့ထိခိုက်ပြီပူလိုက်ရပြီမိုးခေါင်လောက်တော့ကျင်းတည်ထိခိုက်တယ်အောက်ရည်အစားထိုးကလည်းဧကပေါင်းတန်းချီပြီးတော့လားငါးသန်းဖြစ်တန်းဖြစ်ဖြစ်တသန်းဖြစ်ဖြစ်လို့ပေါ့နော်ထိခိုက်မှတော့အကုန်လုံးသွားပြီလေ
ကမ္ဘာစီးပွားရေးညီလာခံကတော့ရာသီဥတုပြောင်းလဲနေတာအေးအေးယူဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်လာမယ့်ဆယ်စုနှစ်မှာကမ္ဘာတဝန်းလူနေမှုစရိတ်မြင့်တက်မယ်လို့ခန့်မှန်းထားပြီး2023ကမ္ဘာထိပ်တန်းအနေနဲ့အစီအကံစားမှာလာမယ့်နှစ်နှစ်နဲ့ဆယ်နှစ်အတွင်းဂျုံရနိုင်ွယ်ရှိတဲ့ထိပ်ဆုံးကအနေနဲ့ဆယ်ခုကိုဇယားနဲ့တကွဖော်ပြထားပါတယ်နှစ်နှစ်အတွင်းသဘာဝဘေးအနေနဲ့ရာသီဥတုပြင်းထန်တာရာသီဥတုအပြောင်းအလဲကနေတက်တာရတက်တာကြောင်းမဆောင်ရနိုင်တာပဝင်းကျင်ဆိုင်ရာပျက်စီးအဆုံးအရှုံးရာသီဥတုပြောင်းလဲတဲ့အချိန်လိုက်လောညီထွေလိုက်မလုံနိုင်တာနဲ့သဘာဝတယံဇာတပြဿနာလို့ဖော်ပြထားတဲ့အတွက်အကြီးမားဆုံးအနေနဲ့ဆယ်ခုမှ၅ခုကသဘာဝပဝင်းကျင်ရေးရာကဏ္ဍရပ်တွေဖြစ်နေပါတယ်လာမယ့်ဆယ်နှစ်မှာကြုံရမယ့်အကြီးမားဆုံးအနေနဲ့တွေမှာတော့ဒီကားကူအပြင်ဇီဝမျိုးစုံမျိုးဝဲဆုံးရှုံးရတာနဲ့ဂေဟစနစ်ပြိုလဲတာလည်းပါဝင်ပါတယ်